AWR မျော်လင့်ခြင်းတန်ရေးစီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မေလ4ရက်မြန်မာတက္ကီ1384ခုနှစ်ကဆုံလဆန်း5ရက်ဗုဒ္ဓဦးနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ8ນາအထိ16မီတာကီလိုဟတ်10023ညာပိုင်း9ນາမှ9ນາမိနစ်30အထိ25မီတာကီလိုဟတ်11603ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနဲ့မှာထုံးလွှင့်ပေးမယ့်အစီအစဉ်တွေကရှီဘိုဘေးတို့ပြီးသောသင်ခန်းစာအစီအစဉ်သုတပလဲဆွေးနွေးမယ့်အစီအစဉ်ပျော်ရွယ်မောင်မယ့်တည်ခေါင်းဘွဲ့အစီအစဉ်တို့ဖြစ်ပါရဲ့ရှင
်ဝိညာဉ်များစွာလင်းလေးရာဝဲလေလိုင်းနံကအသံများ
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ကန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါဆိုလားရှင
်မျောလင့်ချင်းအစာမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တော်တော်ရှင်များမင်္ဂလာတုခအဖျားဖျားတက်ရောက်ပါစေတော်တော်ရှင်များရှင်ဒီကနေ့ဘိုးဘေးတို့ပေးသောသင်ကန်းစာအစီအစဉ်မှာဖိလဒအကြောင်းကိုနာတော်တာစီရင်ခွန်အားရယူနိုင်ကြပါစေ။တောတရှင်တို့ရဲ့နှုတ်ကပတော်ကလူသည်ဖျားသခင်ရှေ့တော်၌ကုသိုလ်ကိုအဘဲသို့ရနိုင်သည်နည်းလူမိမ့်မှဖွားမြင်တော်သူသည်အဘဲသို့သန့်ရှင်းနိုင်သည်နည်းဆိုပြီးတော့ဖော်ပြထားပါတယ်။တောတရှင်တို့ရဲ့ယောဘရဲ့မိတ်ဆွေ၃ယောက်ထဲမှစကားပါဝင်ပြောဆိုတဲ့အခါမှာဒုတိယမြောက်လူဖြစ်တယ်။ဘီလဒတ်ဟာဒုတိယမြောက်လူဖြစ်တယ်ပြောဆိုမှုတိုင်းဟာစကားကြောရှိမှုအတိုင်းအတာတူညီသလောက်ရှိပေမဲ့ဘီလဒတ်ရဲ့ဒုတိယဆွေနွေးပြောဆိုမှုဟာယောဘအခန်းကြီး9မှာဖော်ပြထားတဲ့အတိုင်းတူတူတုတ်တုတ်သာဖြစ်ပါတယ်ဘီလဒတ်အနေနဲ့သူ့ရဲ့အဦးဆုံးပြောဆိုမှုတို့မှာဒဏ်ခခံရခြင်းဆိုင်ရာသဘောတရားကိုအသာပေးပြောဆိုခဲ့ပါတယ်ဘီလဒတ်ကဘာပြောလဲဆိုတော့သင်အနေနဲ့နာခံလိုက်လျှောက်မှုမရှိပါကဆုံးမခံရမှာဖြစ်ပြီးနာခံလိုက်လျှောက်မှုရှိလို့ရှိရင်ကောင်းကြီးမင်္ဂလာကိုခံစားရမယ်ဆိုပြီးတော့ပြောခဲ့ပါတယ်။ဒါကြောင့်တကယ်လို့ယောဘအနေနဲ့အပြစ်ကိုဝန်ချတောင်းပန်ပြီးတည်ကြည်ဖြောင့်မတ်နေထိုင်မယ်ဆိုရင်ထာဝရဘုရားသခင်ဟာယောဘကိုနေရာမှန်မှပြန်လည်ထားတော်မူမယ်ဆိုတဲ့အကြောင်းဆက်လက်ပြောဆိုခဲ့ပါတယ်။သူရဲ့ပြောဆိုချက်ဟာမှန်ကန်ပေမဲ့လည်းဘိလဒနဲ့သူရဲ့အဆွေခင်မုန်းတို့အတွက်တက်တနာကတော့သူတို့ဟာဖျားသခင်နဲ့သာဒမာနတို့ရဲ့အပြင်းအထန်ရှင်ပြိုင်မှုကိုသူတို့အနေနဲ့မတိကြိုးကြုံပြုခဲ့လို့ဒါမှမဟုတ် မသိနားမလည်ခဲ့တဲ့အတွက်ကြောင့်သာဖြစ်ပါလိမ့်မယ်။ဘီလတရဲ့ဒုတိယမြောင်ပြောဆိုချက်ကတော့ကောက်ချစ်တဲ့သူရဲ့အကြောင်းကိုပေါ်ပြပြီးသူရဲ့အသက်တာဟာထိတ်လန့်ဖွယ်ရာအခြေအနေမှတည်ချင်းစီကိုရောက်ရှိသွားမှာဖြစ်ကြောင်းပေါ်ပြထားပါတယ်။နောက်ပြီးဆိုးညစ်တဲ့လူဟာလုံလုံလျားလျားအမောင်တုထဲကိုရောက်ရှိသွားပြီးသူ့ကိုအမှတ်ရချင်းမရှိတဲ့အပြင်သူရဲ့အမည်နာမကိုလည်းမတန်းတဘူး။သူသားသမီးတွေလည်းတယောက်မှမကြံရက်ရအကြောင်းကိုဆက်လက်ပြောဆိုခဲ့ပါတယ်။ဘီလတရဲ့နောက်ဆုံးပြောစကားကဖျားသခင်ရဲ့ရှေ့မောက်မှာဘယ်သူမှဖြုတ်မှတ်ခြင်းမရှိကြောင်းထောက်ပြခဲ့ပါတယ်။ဘီလတရဲ့အကျိုးသိအကြောင်းသိပြောဆိုချက်ကိုကျမတို့ဆန်းစစ်ကြည့်မယ်ဆိုရင်ကြိုးကြောင်ခိုင်လုံတဲ့အမှန်တရားဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဘီလတရဲ့အတွေးခေါ်အယူဆဟာမှန်ကန်မှုရှိပေမဲ့သဘောတရားမူပေါင်းကတော့ပြည့်စုံမှုမရှိပါဘူး။သူ့အတွေးခေါ်အယူဆဟာတစ်ဖက်သက်ဆန်းပြီးတော့ဘီလတအနေနဲ့ယောဘကိုအတိုက်ခံပြုဖို့အတွက်အဲ့ဒီအတွေးခေါ်ကိုကျွမ်းကျင်စွာဂရင်တွေအသုံးပြုခြင်းဖြစ်ပါတယ်။ဘီလတရဲ့အတွေ့အကြုံဟာကျမတို့ကိုလက်တွေ့ပြသခြင်းဖြစ်တယ်။တယူသံသဘောထားဟာအခုအခါအသင်းတော်နဲ့ခရိယန်တိုင်းအတွက်စုံစမ်းနောက်ဆက်ခြင်းတစ်ခုအဖြစ်ကျန်ရှိနေစေဖြစ်ပါတယ်။ကျမတို့အဖဖျားသခင်ဟာသူ့အနေနဲ့ကျမတို့ကိုပေးသနာတော်မူတဲ့သတင်းစကားအကြောင်းကိုပုံမနားလည်လာကြစေဖို့ကျမတို့အတူတကွလှုပ်ဆောင်ကြဖို့အတွက်လူသားတွေအပေါ်ထွေပြားတဲ့အရာတို့နဲ့တွန်းလောင်းတော်မူတယ်။ကျမတို့ယုံကြည်ခြင်းအတွက်ခိုင်မာတဲ့အခြေခံအုတ်မြစ်အပြင်ကျမတို့ဟာသူ့ရဲ့အစေကိုခံကြဖို့အတွက်ဖခင်သခင်ဟာကျမတို့ကိုကြမ်းစာတို့မြတ်ပေးထားပါလေ။မိကိုမေးစရာတွေ၊တန်တရားဖြစ်စရာတွေကိုတွေ့လာခဲ့ပါကကျမတို့ဟာဆုတောင်းခြင်းနှိမ့်ချခြင်းတို့နဲ့ကျမတို့ရဲ့ကိုယ်ပိုင်အယူအဆတို့ကိုဖယားရှင်ထံအနံအကြံယူတောင်းလျှောက်ခြင်းဖြင့်ဆောင်ရွက်ရမယ်။ကျမ်းစာတော်မြတ်ကိုလည်းနားလည်အောင်ဖတ်ရှုလေ့လာကြရမယ်။မိဂုံးတွေတန်တရားတွေကိုဖယားရှင်ရဲ့နှုတ်ကပအလင်းတရားအဖြစ်တန်ဖိုးဖြတ်ရမှာဖြစ်တယ်။ဒီနည်းအဖြစ်သာကျမတို့ဟာဘီလတရဲ့အမှားမျိုးမှလွတ်ကင်းနိုင်မှာဖြစ်ပါတယ်။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဖဖရားသခင်သာသမီတယောက်စီတို့ရဲ့အတွေးခေါ်ယူဆတွေဟာနှုတ်ကပတ်တော်နဲ့လမ်းလွဲပြီးတယူတာမဖြစ်စေဖို့တတိထားနိုင်စေရန်အသိပေးတော်မူပါယေရှုခရစ်တော်ဖရာ၏နာမတော်မြတ်ကိုအမိပြု၍ဆုတောင်းပါ၏ဖဖရားအာမင်
Cause in God, King of Nizagan, Romeo, Jeep, Romeo ရှင်တူတာဖလဲဆွေးနွေးမယ်ဆိုတဲ့ကျမရဲ့ကဏ္ဍမှာကျမမေသူနဲ့
ကျမချစ်စုတို့ဟာ
Good Health ကျမရဲ့နဲ့အလားပါချာနဲ့အတွက်အမှတ်430မှာစာရေးသူကျေစင်ရေးသားထားတဲ့ယောဂကင်းစင်ပြီးအသက်ရှိရှိနေနိုင်စေရန်လိုင်းနာတဲ့နဲ့စားသောက်မှုပုံစံဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
တူတာရှင်များရှင်အသက်ရှိရှိနေထိုင်မှုရန်အတွက်ကျမတို့တွေဟာအစာစာတွေကိုစားသုံးနေကြရပါတယ်။ဒါပေမဲ့မိမိတို့ရွေးချယ်စားသုံးနေတဲ့အစာစာတွေကြောင့်အနေရတွေဖြစ်နိုင်တယ်ဆိုတာကိုလည်းသတိပြုရပါမယ်။ဒါကြောင့်မို့ယောဂဗယကင်းပြီးအသက်ရှင်ရှင်နေထိုင်နိုင်မှုရန်လိုက်နာသင့်တဲ့စားသုံးမှုပုံစံမျိုးဖော်ပြပေးလိုက်ရပါတယ်ရှင်
။ချစ်စုရေဒီကနေ့တူတာဖလဲဆွေးနွေးမယ်ဆိုတဲ့ကျမရဲ့ကဏ္ဍမှာမေသူနဲ့ချစ်စုတို့လေ့လာထားတဲ့ယောဂကင်းစင်ပြီးအသက်ရှင်ရှင်နေနိုင်စေရန်လိုက်နာသင့်တဲ့စားသုံးမှုပုံစံဆိုတဲ့အကြောင်းလေးကိုတော်တာရှင်တို့အတွက်တင်ပြပေးကြရအောင်เนา
ะကောင်းပါပြီမိသူရေကဲဒါဆိုရင်ချစ်စုသိထားတဲ့အချက်တစ်ချက်ကိုတော်တာရှင်တွေသိအောင်အရင်ဆုံးပြောပြပေးမယ်เนาะလိုမလင်းတဲ့တက္ကသိုလ်ရဲ့လိမ့်လာမှုအရာအစီများတဲ့အသားတွေကိုမစားသုံးတဲ့သူတွေဟာအသက်ရှင်ရှင်နေရတယ်ဆိုတာသိရှိရတယ်တသက်လွတ်စားတဲ့သူတွေဟာပြေဝစီကိုနည်းနည်းပဲစားပြစ်ကြတယ်ဒါအပြင်အခွန်ချွတ်မှတ်ထားတဲ့ကောက်နှံစာသစ်သီးနဲ့ဟင်းသီးဟွက်တွေလိုဗီတာမင်တွေတထုဓာတ်နဲ့အန်တီအောက်ဆီဒန့်အပြည့်ပါတဲ့အစာစာတွေကိုစားတဲ့အတွက်ယောဂကင်းပြီးအသက်ရှင်ကြတယ်လို့တွေ့ရှိရတဲ့
ချစ်စုတင်ပြခဲ့တဲ့အချက်တွေကမှန်ပါတယ်ရှင်မေသူကလည်းမေသူသိထားတဲ့ကျမရဲ့အတွက်လိုက်နာတင်တဲ့စားသောက်မှုပုံစံအကြောင်းကိုဆက်လက်ပြောပြပေးပါမယ်ရှင်။ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါမှာနေထိုင်ကြတဲ့သူတွေကအသက်ရှည်ကြပါဗျ။အဲ့ဒါဟာဘာကြောင့်လဲဆိုတော့သူတို့ရဲ့ကျမရဲ့နဲ့ညီညွတ်တဲ့ဘဝနေထိုင်စားသောက်မှုပုံစံတွေကြောင့်ပဲဖြစ်ပါတယ်ရှင်။သူတို့တွေဟာအာဟာရဓာတ်များစွာပါဝင်တဲ့တုတ်ဝူးနဲ့ကစွန်းဥတွေကိုစားသုံးတဲ့အတွက်ယောဂဗျာကင်းပြီးအသက်ရှည်ကြတယ်လို့လည်းသိရသေးတယ်ချစ်စုရဲ့
။ဟုတ်ပါတယ်မေသူရဲ့။ချစ်စုကလည်းဖယဲသီးစားသုံးပေးတာကျန်းမာရေးအတွက်အထောက်အကူဖြစ်စေတယ်ဆိုတာကိုပြောပြပေးချင်ပါတယ်။ဖယဲသီးမှာကင်ဆာနဲ့နှလုံးရောဂါကိုတွန်းလှန်ပေးနိုင်တယ်။လိုက်ခိုပင်အာဟာရဓာတ်တွေအများပြားပါဝင်နေပါတယ်
။ဒါဆိုရင်ကင်ဆာနဲ့နှလုံးရောဂါမဖြစ်ဖို့ကြိုတင်ကာကွယ်တဲ့အနေနဲ့ဖယဲသီးကိုနေ့စဉ်စားသုံးနေတဲ့အသီးနှံတွေထဲမှာပါဝင်ဖို့စားပေးရမှာပေါ့နော်
။သိဟုတ်တာပေါ့အမေသူရဲ့
။ကဲအမေသူကလည်းမေသူလေ့လာထားတဲ့ကောင်းတဲ့အစီအကိုများများစားသုံးပါဆိုတဲ့အကြောင်းလေးကိုပြောပြပေးမယ်နော်။ကောင်းတဲ့အစီဆိုတဲ့အခါမှာအခွန်မာသီးတွေတန်လွင်စီနဲ့ထောပတ်သေးစားတာတွေပဲဖြစ်ပါတယ်။အဲ့ဒါတွေကိုစားသုံးပေးမယ်ဆိုရင်ခန္ဓာကိုယ်အတွက်ကောင်းတဲ့ကိုလက်စထရောကိုမြင့်တက်စေပြီးမကောင်းတဲ့ကိုလက်စထရောကိုလျှော့ချစေတယ်။နောက်ပြီးနှလုံးသွေးကြောကျင့်ရောဟာဖြစ်ပွားမှုကိုလည်းလျှော့ချပေးနိုင်တယ်လေ
။မိသူကြီးနောက်ထပ်သိမှတ်စရာအချက်တစ်ချက်ကတော့
အစာကိုဖြည်းဖြည်းချင်းစားတာအသက်ရှည်စေရဆိုပြီးပြောထားသေးတယ်။ဖြည်းဖြည်းစားတတ်တဲ့သူတွေကအစာမြန်မြန်စားတတ်တဲ့သူတွေထက်ဖတ်ပြည့်တာကိုသိကြတယ်။အဲဒါကြောင့်အစာကိုနည်းနည်းပဲစားဖြစ်ကြတယ်။အစာကိုနည်းနည်းနဲ့ဖြည်းဖြည်းလေးစားတဲ့သူတွေကကယ်လိုရီရတာနည်းပြီးအသက်ရှည်ရှည်နေရတာလို့လေ့လာသူတွေကဖော်ပြထားတယ်လေ
။ဟုတ်လားချစ်စု။မေသူကအစာစားရင်မြန်မြန်စားတတ်တဲ့အချင်းရှိရယ်အခုချစ်စုပြောပြလို့သိသွားရပြီဆိုတော့အစာကိုဖြည်းဖြည်းနဲ့မမှန်စားဖို့ပြန်ပြီးတော့ကြိုးစားရအောင်မယ်ဒါနဲ့မေသူသိထားတဲ့ငါးကိုစားသုံးတာကနှလုံးကျန်းမာရေးကိုကောင်းမှုစေတယ်ဆိုတဲ့အချက်တစ်ခုကိုလည်းပြောပြပေးခြင်းနဲ့
ငါးစားပေးတာနှလုံးကျန်းမာရေးကိုကောင်းစေတယ်ဟုတ်လားမေသူဘယ်လိုမျိုးငါးကိုစားပေးရမှာလဲပြောပြပါအောင
်ဒီလိုချစ်စုရဲ့ဆာလိုမွန်ငါးစာတင်းငါးနဲ့ထရောက်ငါးတွေလိုအစီများတဲ့ငါးတွေနဲ့ဟင်းနုနဲ့တီဟူဇေးနဲ့နှမ်းချက်စိတ်တွေကိုစားပေးရမယ်။နှလုံးကျန်းမာရေးနဲ့ညီညွတ်တဲ့ Omega 3 fatty acid ကမကောင်းတဲ့ကိုလက်စထရောတွေကိုလျှော့ကျစေပြီးတော့ခန္ဓာကိုယ်တွင်းရောင်ရမ်းတာကိုလည်းတွန်းလှန်တိုက်ဖြတ်ပေးတယ်။အဲ့ဒါပြင်ကင်ဆာရောဂါနဲ့နှလုံးရောဂါဖြစ်ပွားမှုတွေကိုလည်းကာကွယ်ပေးတယ်လေ
။မေသူရေချစ်စုနောက်ဆုံးသိထားတဲ့အချက်တစ်ချက်ကအမြင့်တက်ပါဝင်တဲ့အစားအစာတွေကိုစားပေးတာကလည်းအသက်ရှည်စေတယ်လေ
။ဟုတ်လားချစ်စုရဲ့ပြောပြပေးပါအောင်။
အဟာရဆေးပညာကျောင်းရဲ့လေ့လာမှုအရာအမြင့်တက်ပါဝင်တဲ့အစားအစာတွေကိုများများစားပြီးရင်နှလုံးသွေးကြောယောဂဖြစ်ဖို့ကာကွယ်ပေးတယ်လို့သိရတယ်။သောတာရှင်များရှင်ဓမ္မချစ်စုနဲ့တငယ်ချင်းမိသူတို့တင်ပြပေးခဲ့တဲ့ယောဂကင်းစင်ပြီးအသက်ရှင်ရှင်နေထိုင်နိုင်ရန်လိုက်နာတဲ့နဲ့စားသောက်မှုပုံစံဆိုတဲ့အကြောင်းကိုကြားသိရခြင်းအပြင်သောတာရှင်တို့လည်းတက်မှတ်ရေးဘဟုသုတများရရှိလိမ့်မယ်လို့ယုံကြည်မျှော်လင့်မိပါတယ်ရှင်
။သောတာရှင်များရှင်သုတဖလဲဆွေးနွေးမယ်ဆိုတဲ့တက်မှတ်ရေးကဏ္ဍမှာကျမမေသူနဲ့
ကျမချစ်စုတို့က
ယောဂကင်းစင်ပြီးအသက်ရှင်ရှင်နေနိုင်စေရန်လိုက်နာတဲ့နဲ့စားသောက်မှုပုံစံဆိုတဲ့အကြောင်းလေးကိုတက်ဆက်ပေးခဲ့တယ်လို့နောက်လာမယ့်အချိန်မှာဘလို့အကြောင်းအရာလေးတွေတင်ဆက်ပေးဦးမလဲဆိုတာကိုသိရလေအောင်စောင့်မျှော်နှဆင်အားပေးကြပါအောင်လားရှင်ကျေးဇူးတင်ပါတယ်ရှင
Lay out.
ါမှအတန်လွင့်နေပါတယ်ရှင်။ဒီကနေ့မှာပြိုရွယ်မောင်မဲတိကောင်းဖွယ်အစီအစဉ်မှာလူငယ်မောင်မဲတို့အတွက်တင်မဖွယ်ရာတွေကိုတင်ပြပေးတဲ့အချိန်ရောက်ရှိလွတ်လာပါပြီရှင်။
မျော်လင့်ချင်းအသံမြန်မာအစည်းအဝေးကိုစောင့်မျှော်နားတော်တာဆင်းနေကြတဲ့လူငယ်မောင်မယ်များမင်္ဂလာပါနော်လူငယ်မောင်မယ်တို့ရေအခုပြိုရွယ်မောင်မယ်တိကောင်းပွင့်အစည်းအဝေးမှာအာကြီးသောရန်သူတူဖြစ်သည့်စာရန်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးပြောပြပေးမှာဖြစ်ပါတယ်ကွယ်လူငယ်မောင်မယ်တို့ရေအပြစ်ကိုကြားရောက်နေတဲ့လူဟာစာရန်ရဲ့တရားဝင်တုံ့ပန်းဖြစ်တယ်။သခင်ခရစ်တော်ရဲ့အလုဟာသူ့ကိုယံသူရဲ့တကူမှကယ်တင်ဖို့ဖြစ်တယ်။လူဟာငကူအပြင်စာရန်ရဲ့အကြံပေးချက်တွေဘက်ကိုရိမ့်ရိုင်ချင်းရှိတယ်။အာကြည့်ပြီးအောင်မြင်တဲ့ခရစ်တော်ဟာသူ့အထဲမှာနေပြီးသူ့ရဲ့အလိုဆန္ဒတွေကိုရှေ့ဆောင်နေပြီးတော့သူ့ကိုခွန်အားမပေးခဲ့လို့ရှိရင်သူတကူတည်းအဲ့ဒီလောက်ကြောက်မက်ဖွယ်ကောင်းတဲ့ယံသူကိုအောင်အောင်မြင်မြင်နဲ့တွန်းလာနိုင်လိမ့်မှာမဟုတ်ပါဘူး။ဖျားသခင်တပါးတိတာလင်းစာရန်ရဲ့တကူကိုကန့်တတ်နိုင်တယ်။စာရန်ဟာမြေကြီးပေါ်မှာခေါင့်တုတ်ခေါင့်ပြန်သွာလာလျက်ရှိပြီးတော့အပေါ်အောက်လမ်းလျှောက်လျက်နေပါတယ်။သူဟာအချိန်အနည်းငယ်များအလစ်မပေးပါဘူး။အသက်ဝိညာဉ်တွေကိုဖျက်ဆီးပစ်ဖို့အခွင့်အရေးလွတ်သွားမှာကိုစိုးရိမ်ပူပန်လျက်ရှိပါတယ်။သူရဲ့ထောင်ချောက်တွေကနေပြီးတော့လွတ်ကင်းဖို့ဖျားသခင်ရဲ့သားသမီးတွေဟာအဲ့ဒီအကြောင်းအရာကိုနားလည်ထားဖို့အရေးကြီးပါတယ်။အထူးသဖြင့်လူငယ်လူရွယ်တွေနားလည်ထားဖို့အရေးကြီးပါတယ်။လူငယ်မောင်မယ်တို့ရေဖျားသခင်လူတို့ရဲ့တစ်ဖက်မှာစာရန်ဟာသူ့ရဲ့နောက်ဆုံးသောလိမ်လည်ခြင်းတွေကိုပြင်ဆင်ပြီးနေပါတယ်။စာရန်ဖြစ်ကြောင်းကိုလူငယ်တွေဟာသိကြမှာမဟုတ်ပါဘူး။ကောရိန္သုဩဝါဒစာဒုတိယဆောင်အခန်းကြီး7အငယ်14မှာဤအမှုသည်အံ့ဩဖွယ်ဖြစ်သည်မဟုတ်စာရန်ပင်လင်းသောကောင်းကင်တမန်ဖြစ်ရောက်ဆောင်တတ်၏အဲ့ဒီလိုဖော်ပြထားတယ်တချို့လိမ့်လေချင်းခံရတဲ့အသက်ဝိညာဉ်တွေဟာစာရန်မရှိဘူးလို့ပြောဆိုနေကြတယ်စာရန်ဟာလူတွေကိုတုံ့ပန်းအဖြစ်ဖမ်းယူထားပြီးအဲ့ဒီကနေတဆင့်နယ်ချဲ့နေပါတယ်လူငယ်တို့ရဲ့ခွန်အားဟာခရစ်တော်မှာရှိတယ်လူငယ်တို့အပေါ်မှာလူငယ်တို့ရဲ့တကူဘလောက်ရှိတာကိုစာရန်ဟာဖျားသခင်ရဲ့လူတွေထက်ပိုပြီးတော့သိပါတယ်လူငယ်တို့ဟာခွန်အားကြီးတဲ့အောင်းနိုင်သူအထံတော်မှစိတ်နှိတ်ချပြီးမဆာချင်းကိုတောင်းခံခဲ့လို့ရှိရင်တမန်တော်မှာခွန်အားအနည်းဆုံးယုံကြည်သူတွေဟာခရစ်တော်မှာမြဲမြံပြီးအားကိုးခြင်းပြုခဲ့လို့ရှိရင်စာရန်နဲ့သူ့ရဲ့အပေါင်းဖော်တို့ကိုအောင်းအောင်းမြင်မြင်တွန်းလှန်နိုင်ကြမှာဖြစ်တယ်။စာရန်ဟာအင်မတန်မှပါနတ်ပြီးသူ့ရဲ့စုံစမ်းနောက်ဆက်ချင်းတွေနဲ့အတိအလင်းရဲရဲဝုန်းဝုန်းလာရောက်လိုက်မှာမဟုတ်ပါဘူး။အဲ့ဒီလိုလာရောက်လို့ရှိရင်လေကံနေတဲ့ခရိယံရဲ့ခွန်အားတွေထက်တက်ကြွလာပြီးတော့သူဟာတန်ဆွန်းပြီးခွန်အားကြီးတဲ့ကယ်တင်ရှင်ထံမှအကူအညီတောင်းခံလိုက်မယ်။ဒါပေမဲ့စာတန်ဟာမမြင်နိုင်အောင်ဝင်လာပြီးရုပ်ဖြတ်ထားပြီးတော့ဖယားသခင်မှာငွေလျော်ရောင်ဆောင်နေတဲ့နားမထောင်တဲ့လူငယ်တွေမှအလုလုကိုင်နေ။စာတန်မှာရှိတဲ့တကူနဲ့မောပန်းအောင်နှောက်ရက်တဲ့စုံစမ်းခြင်းနဲ့ဖယားသခင်ရဲ့လူတို့ကိုလမ်းလွဲကိုလိုက်ဖို့ပြုလုပ်တယ်လူတွေရဲ့အရှင်သခင်ကိုမျက်နှချင်းဆိုင်ပြီးစုံစမ်းနှောက်ရက်ခြင်းကိုပေးရတဲ့သူပြောင်လောင်ကဲ့ရတဲ့သူသူရဲ့လက်နဲ့ကိုတော်ကိုချီမှတ်ပြီးဗိမာန်တော်ရဲ့အထုကိုရောအင်မတန်မှမြင့်တဲ့တောင်ထိပ်ပေါ်ကိုရောယူဆောင်သွားဝင်တဲ့သူဟာအခုခေတ်အခါမှာအသက်ရှင်နေတဲ့သူတို့အပေါ်မှာသူရဲ့တကူကိုအံ့ဩဖွယ်ကောင်းလောက်အောင်ပြသလိမ့်မယ်ခေတ်လူငယ်တွေဟာသူတို့ရဲ့သခင်ထက်အသိပညာခွန်အားများစွာနှိမ့်ကြတဲ့အတွက်ကြောင့်စာရန်ရဲ့ပါနာလိမ္မာခြင်းနဲ့ခွန်အားကိုသူတို့ဟာလုံးဝမသိကြပါဘူး။စာရန်စေခိုင်းသမျှအရာတို့ကိုလုတ်ကင်ပေးတဲ့သူတို့ရဲ့ကိုယ်ခန္ဓာကိုသူဟာအံ့ဩဖွယ်ကောင်းလောက်အောင်ထိခိုက်စေလိမ့်မယ်။သူ့ကိုဒဏ္ဍာရီပုံလိုပဲသဘောထားတဲ့အကြောင်းကိုစာရန်ဟာသူ့ကိုယ်ကိုချီးမြှောက်ပြောဆိုတယ်။ဒါကြောင့်လူငယ်တို့ဟာစာရန်ရဲ့တကူနဲ့လိမ္မာပါနာခြင်းကိုသိရှိမယ်ဆိုရင်စိတ်ဆန္ဒတွေဟာပြင်ဆင်ခြင်းရှိပြီးအောင်မြင်စွာတားဆီးနိုင်လိမ့်မှာဖြစ်တယ်ဆိုတဲ့အကြောင်းကိုလူငယ်မောင်မယ်တို့အတွေ့ပြိုရွယ်မောင်မယ်တိကောင်းဖွယ်ကနေပြီးတော့ပြောပြပေးလိုက်ပါတယ်လူငယ်မောင်မယ်များချွေလန်းချမ်းမြေ့ကြပါစေကွယ
ရှင်များရှင်ကျွန်တ
ြမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့သင်ကြမှာရေရှားဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။သင်တန်းအလုံးဟာအခမဲ့သင်တန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွားချီးမြှင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျောလင့်ချင်းအတံမြန်မာအစီအစဉ်များကိုအသံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မြွန်လင်းချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ Jesus တင်ပါတယ်ခင်ဗျာ